Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190ပြင်း VO ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားရေးခဏရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းရေးမှုကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစုပေါ်မှာအမေရိကန်ကအနိုင်ကျင့်ပိုကျတဲ့မူဝါဒကိုကျင့်သုံးနေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကဆွဆွဲပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှုနဲ့တွေ့ကြညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစေကမ်းမြို့နယ်အကြံခံရေးပါတီအမတ်ကိုတိုင်းလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီး
ယူကောက်ပွဲဝင်တော့ပဲလွတ်တော်ကိုယ်စားလှယ်လောင်းနေပဲသင်္ကန်းစာဆောင်းအမတ်ချက်တွေရှောင်းအမတ်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမလဲဆိုတဲ့ဟာတော့အထောက်ကူရသေးတယ်။
ပြည်သူ့ယူကောက်ပွဲကော်မရှင်ပြောခွင့်ရသူဦးမြင့်နိုင်ပြောသွားတာပါဒီအကြောင်းပြည်သူ့ကိုမချခင်မှာနားဆင်ရမှာပါ။ဒါပြင်အင်းနေရွာလူတက်မှုနဲ့ပြည်ထောင်ကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်သားနေတခါထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့အထက်မှာမြန်မာပြည်လူသားတွေလည်းပါဝင်တဲ့အကြောင်းတခါဒီလာမယ့်ဆယ်စုနှစ်အတွင်းအမေရိကန်ချမ်းမာရေးဆောင်ရှောက်မှုကဏ္ဍမှာဝန်ထမ်းရေးအတွက်ဘာကြောင့်ကြာဆင်းမဲ့အခြေအနေနဲ့ကြုံရတဲ့စရတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနုကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့ကြောင်းဝင်စစ်ပတ်မှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမှရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်မှဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းအဖွဲ့ရဲ့လုပ်ငန်းတွေရန်နာမဲ့အကြောင်းလည်းကြေညာခဲ့တာပါတရားရေးလုပ်ငန်းတွေကိုနှောက်ယှက်ရရောက်တဲ့လူရဲ့ပေါင်းတရားစင်နှိပါကိုစုံစမ်းအဖွဲ့ကတွေးရှိခဲ့ပေမဲ့လက်ရှိသမ္မတတာဝန်ယူထားသူတူကိုအရေးယူလို့မရတဲ့တရားရေးဌာနရဲ့အစဉ်အလာအရတရားမစွဲဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းအထူးစုံစမ်းရေးမှုကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှုရဲ့ရုံးဟာတရားရေးဌာနလက်အောက်ခံဖြစ်တဲ့အတွက်တရားရေးဌာနရဲ့လုံထုံလုံနည်းတွေကိုလိုက်နာရတဲ့အကြောင်းနဲ့ဒီအတွက်လည်းသမ္မတကိုရာဇဝတ်ကြောင်းနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းလွန်ခဲ့တဲ့နှစ်ကစတင်တောင်းယူခြင်းကစပြီးပထမဆုံးအချိန်ဖြစ်လူသိရှင်ကြားမနေ့တုန်းကပဲပြောကြားခဲ့တာပါယူကော့ဘွဲကာလာမှာရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းအထောက်အထားတွေအလုံးလောက်မတွေ့ရပေမဲ့စုံစမ်းမှုတွေအရသမ္မတမှာအပြစ်မရှိတဲ့အကြောင်းတိတိကျကျပြောနိုင်လောက်တဲ့အခြေအနေမှမရှိတဲ့အကြောင်းလဲအထူးစုံစမ်းရေးမှုမူလကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှုရဲ့448မြန်မာရှိတဲ့အစီအစဉ်ခန်းစာထဲမှာလည်း2016သမ္မတရွေးကောက်ပွဲကာလမှာသမ္မတလောင်းထရန့်နဲ့စီယွန်ယူဖော်ဝင်နေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတစုံတရာမတွေ့ရကြောင်းဖော်ပြထားပါတယ်
တရားစီရင်ရေးကိုသမ္မတဒေါ်နယ်ထရန့်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့အရှင်းပြောလို့မရတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မော်လာကပြောခဲ့ပြီးတဲ့နောက်မှာသမ္မတပေါ်နောက်ထပ်စုံစမ်းမှုတွေလုပ်ဖို့ဖြစ်နိုင်ရင်တရားစွဲဖို့အထိအတိုက်ခံဒီမိုကရက်တွေရဲ့တောင်းဆိုမှုတွေပို့ပြီးတော့ကျေလောင်လာပါတယ်သမ္မတအမားလုပ်ထားတဲ့ဆိုရင်တာဝန်ခံဖို့တရားစွဲတာအပါအဝင်နီလန်းအားလုံးကိုစဉ်းစားဆောင်ရွက်သွားမယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်တန်လာကပြောကြားခဲ့ပါတယ်သမ္မတကိုတရားစွဲရင် Republican တွေနိုင်ငံရေးအရာအသာရသွားမှာကိုထဲတွက်နေပုံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကလည်း Robert Mueller ရဲ့ပြောကြားချက်ထွက်လာခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရအာဏာထိန်းချောင်းရမယ့်တာဝန်နဲ့အညီလွှတ်တော်ကစုံစမ်းဆောင်ရွက်သွားမယ်အာဏာအလွဲသုံးစားလုပ်တဲ့သမ္မတအညီနဲ့တာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်2020ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတော့သမ္မတကိုတရားစွဲဖို့တောင်းဆိုနေကြပါတယ်။အောက်လွှတ်တော်ကဒီမိုကရက်အမတ်40လောင်းနဲ့ Republican အမတ်တစ်ယောက်ကလည်းသမ္မတကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်ကသမ္မတအပေါ်တရားစွဲဖို့မဲခွဲထောက်ခံရင်တောင်မှ Republican တွေလှမ်းမှုထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မဲ့ပုံမရပါဘူး။သမ္မတ Trump ကိုအခိုင်အမာထောက်ခံနေတဲ့ Republican အမတ်တချို့ကလည်း Mueller ရဲ့စုံစမ်းမှုအဆုံးသတ်သွားတာကိုထောက်ပြကဒီကိစ္စကိုထားလိုက်ပြီး American ပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေအာရုံစိုက်ဖို့ရှေ့ဆက်ချိန်တက်ပြီလို့ပြောနေကြပါတယ်။
သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်အမေရိကန်စစ်သည်မော် USS John S. McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့သလိုအင်ပီရိုကညွှန်ကြားချက်ပေးဖို့တာကိုလည်းမသိတဲ့အကြောင်းယာယီကာဝဲဝင်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်။ တယ်တော်မဟောင်းမကိန်းလို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူတွေအမတ်တရားဂုဏ်ပြုထားတာကိုထိခိုက်အောင်ဘယ်တော့မှလုံးဝမဟုတ်တဲ့အကြောင်းနဲ့တင်မောမှာတာဝန်ချနေသူလူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုံးဝမဟုတ်တဲ့အကြောင်းစင်ကူနိုင်ငံကအမေရိကန်စစ်သူလေရင်နဲ့ခရီးထွက်နေတဲ့ယာယီကာဝေးဝင်ကြီးကအတူလိုက်ပါလာတဲ့သတင်းတော်တွေကိုပြောဆိုလိုက်တာပါအစောပိုင်းအင်ဒိုနီးရှားနိုင်ငံခီးစင်မှာလည်းသတင်းတွေကိုဖတ်ရတော့မှသာဒီကိစ္စကိုပထမဆုံးချေသိခဲ့ရတဲ့အကြောင်းနဲ့သူ့ရဲ့အုပ်ချုပ်ရေးရာရှိချုပ်ကိုစုံစမ်းမှုပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်။ဒေါ်နယ်ထရန့်ခီးစင်မတိုင်ခင် USS JOS McCain တင်မောနဲ့ပတ်သက်လို့အင်ပီရိုစစ်ဘက်ဆိုင်ရာယုံနဲ့အမေရိကန်အမှတ်9ရေးတပ်ကအရာရှိတူတို့ကြားဆွေးနွေးခဲ့တဲ့အီးမေးလ်ထဲမှာတော့စစ်တင်မောကိုမြင်ကွင်းကနေဖယ်ရှားထားဖို့ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ VOE ကတွေ့ခဲ့ရတဲ့အီးမေးလ်ထဲမှာညွန်ချချက်ကိုလိုက်နာဆောင်ရွက်မှုရှိမရှိအတည်ပြုချက်ပေးဖို့လည်းဖော်ပြထားပါတယ်။ Donald Trump ကတော့ပြောစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံခီးစဉ်အတွင်းမှာသူ့ကိုအတည်ပြုပြောဆိုခဲ့တာမရှိတဲ့အကြောင်းဒီနေ့ပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
American နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ကျင့်ပူကြတဲ့မူဝါဒကို American ကပြောင်းကြည့်ခြင်းသုံးနေတယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရှေ့သတင်းပတ်ရုရှားနိုင်ငံသွားရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီးဂျန်ဟန်ဝေကအခုလိုပြောကြားဆွဆွဲခဲ့တာပါ။တရုတ်နိုင်ငံဘက်ကကုန်သွယ်ရေးတင်းမာမှုတွေမဖြစ်ချင်သလိုကုန်သွယ်ရေးစစ်ဖြစ်ရမှာကိုလည်းမကြောက်ဘူးလို့ပြောကြားပြီး Trump အစိုးရရဲ့လက်ရက်ကစီးပွားရေးအရာအနိုင်ကျင့်ပူကြနေတာဖြစ်တယ်လို့တရုတ်ထုနိုင်ငံခြားရေးဝန်ကြီးကဖော်ပြပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ဇူလိုင်မှာသွင်းကုန်ခွင့်တွေစတင်ကောက်ခံခဲ့တဲ့ကအမေရိကန်နဲ့တရုတ်အစိုးရကြားမှကုန်သွယ်ရေးတင်းမာမှုတွေဖြစ်နေပါပါ။တရုတ်ဘက်ကလည်းအပြန်အလှန်အားဖြင့်အမေရိကန်ကုန်တွေကိုသွင်းကုန်ခွင့်တွေတိုးမြှင့်ကောက်ခံနေပါတယ်။နိုင်ငံကြားမှကုန်သွယ်ရေးသဘောတူညီမှုတွေရနိုင်ဖို့ဆွေးနွေးညှိနှိုင်းနေပေမဲ့အခုချိန်ထိသဘောတူညီမှုတွေမရသေးပါဘူး။တရုတ်က rare earth twin trap ပစ္စည်းတွေအမေရိကန်တင်ပို့နေတာကိုရပ်နိုင်တယ်လို့လည်းတရုတ်အစိုးရရဲ့အာဘော်ဖြစ်တဲ့ People's Daily သတင်းစာဗုဒ္ဓဟူးနေ့ထုတ် Editor အာဘော်ဆောင်းပါးထဲမှာရေးသားခဲ့ပါတယ်။ Smartphone တွေလိုနောက်ဆုံးပေါ် Electronic ပစ္စည်းတွေစစ်သုံးပစ္စည်းတွေထုတ်လုပ်တဲ့နေရာမှာ rare earth twin trap ပစ္စည်းတွေကိုအသုံးပြုပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆော့ကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကညမောက်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရပြီးတော့ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ84မဲကန့်ကွက်မဲ45မဲနဲ့လွတ်တော်ကိုဖျက်သိမ်းပြီးနောက်တစ်ကြိမ်ရွေးကောက်ပွဲကိုစက်တင်ဘာလ18ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ကြတာပါ။ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ဝန်ကြီးချုပ်ကတော့အစိုးရသိဖို့မနေ့ကတည်းကချိန်ပေးထားတာပါ။ဝန်ကြီးချုပ်ကတော့သူ့ရဲ့ Conservative Wari Likud Party နဲ့ Ultra Orthodox လွတ်တော်ကိုယ်စားလှယ်ကာဝေးဝန်ကြီးဟောင်း Victor Lieberman ဦးဆောင်တဲ့တခြား Conservative အုပ်စုတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မှုမျှော်လင့်နေတာဖြစ်ပါတယ်။ဒါမှမဟုတ်ဘာသာရေးယူဆပြင်းထန်သူဂျူးလူမျိုးတွေကိုတခြားရွေးစွေးနိုင်ငံသားလူငယ်တွေလိုပဲစစ်မှုထမ်းခိုင်းမှုကာဝေးဝန်ကြီးအောင်လီဗာမန်ရဲ့တောက်ဆိုချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငင်းဆန်ခဲ့ကြတဲ့အတွက်ဆွေးနွေးမှုတွေလည်းပြပြခဲ့တာပါ Orthodox ဝါဒအယူဆပြင်းထန်သူတွေကတော့စစ်မှုထမ်းခိုင်းတဲ့လို့ရဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေပေမဲ့လည်းစစ်မှုထမ်းမှုကိလက်ခွင့်ပေးထားတဲ့အစီအစဉ်ပေါ်မှာတော့တခြားရွေးစွေးနိုင်ငံသားဂျူးလူမျိုးတွေကမချေမနှက်ဖြစ်နေကြတာပါ
ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကိုဖျက်ဆီးနေတဲ့ဒန်နျူးမြစ်ထဲမှာအပျော်စီးသင်္ဘောနဲ့တိုက်မိလို့မှောက်သွားတဲ့ရှူကင်အလှကြီးသင်္ဘောပေါ်ကတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့9ယောက်သေဆုံးသွားပါတယ်။နောက်ထပ်21ယောက်လည်းပျောက်ဆုံးနေပါတယ်။ရှားဖွေကယ်ဆယ်ရေးမှအကူအညီပေးနိုင်ဖို့အဖွဲ့ဝင်အများများပါတဲ့ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဘူဒါပက်စ်မြို့တော်ကိုဆေလွှတ်ထားပါတယ်။ဟန်ဂေရီတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်တန်တမာရေးနီလန်းလမ်းကြောင်းအလုံးကိုဖွင့်ထားတယ်လို့ဘုန်းနဲ့တခါဒီကျွမ်းကျင်သူတွေလိုအပ်တဲ့ပစ္စည်းကိရိယာတွေကိုပို့ဆောင်ပေးဖို့အတွက်တောင်ကိုရီးယားတာဝန်ရှိသူတွေကိုသမ္မတကညွှန်ကြားထားပါတယ်။မာမိတ်လို့နာမည်ပေးထားတဲ့ရှုကင်းအလှကြီးနှစ်ထပ်သင်္ဘောနဲ့ပိုကြီးတဲ့အပျော်စီးသင်္ဘောတို့ဗုဒ္ဓဟူးနေ့ညတုန်းကမိုးတီးထန်စွာရွာနေချိန်မှာတိုက်မိခဲ့တာပါ။ရှုကင်းအလှကြီးသင်္ဘောပေါ်မှာတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့အယောက်30၊ကိုရီးယားစကပြန်3ယောက်နဲ့ဟန်ဂေရီအမှုရမ်း2ယောက်တို့ပါပါတယ်။ရေစည်းတန်တဲ့ဒဏ်ယူမြစ်ထဲမှာမိုးကြီးလို့မြေရေတက်နေတာကြောင့်ကယ်ဆယ်ရှာဖွေရေးအခက်ကြုံနေပါတယ်။ နိုင်ငံတောင်ပိုင်းအိန္ဒိယဆာဗီးယားနိုင်ငံတွေအထိရှာဖွေရေးတွေလုပ်နေပါတယ်။ဟန်ဂရီပါလီမန်အစအဦးနားမှာတင်မောမှောက်ခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးကရှာတွေ့တဲ့ခီးစဉ်16ရောက်မှာသေဆုံးသူ9ယောက်ပါတယ်လို့ဟန်ဂရီအရေးပေါ်ကယ်ဆယ်ရေးပြောခွင့်ရသူကပြောပါတယ်။ရှုကင်းအလှကြီးတင်မောစီဖို့ဘုကင်လုပ်ပေးတဲ့တောင်ကိုရီးယားခီးသွွားအေဂျင်စီတာဝန်ရှိတယောက်ရဲ့အပြောအရဆက်ရင်းထဲမှာ6နှစ်အရွယ်ကလေးတယောက်ပါပြီးမဲ့ပြန်ရှာတွေ့တဲ့သူတွေထဲမှာအဲ့ဒီမိန်းကလေးနာမည်မပါသေးဘူးလို့ပြောပါရယ်မမိတ်တင်မောအပိုင်းစားတွေကိုတင်မောမှောက်ပြီးနိုင်ပိုင်းအကြာမာကစ်တရားနာမှာပြန်လည်တွေ့ရှိပါရယ်ဥရောပအရှေ့ပိုင်းကနေဥရောပအလယ်ပိုင်းအထိဖြတ်သန်းစီးဆင်းတဲ့ဒန်ယူမြစ်ဟာဥရောပမှာဒုတိယအရှည်ဆုံးမြစ်ဖြစ်ပါရယ်ဘူဒါပက်စ်မြို့ကိုလာကြတဲ့ဧည့်သည်တွေကြားမှာလည်းဒန်ယူပြည်ထဲမှာတင်မောစီးပြီးတော့ရှုကင်းအလှကြည့်တာရေပန်းစားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့ကစစ်တပ်ကတို့ဒီနေ့ဖြစ်ပွားခဲ့တဲ့တေခံဘုံခွဲတိုက်ခိုက်မှုကြောင့်လူကြီးတပ်ဖွဲ့ဝင်6ယောက်ထဏ်မင်းတေဆုံးပြီး16ယောက်ထဏ်ရသွားတဲ့အကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။မာရှယ်ဖာဟင်းအမျိုးသားကာဗူးတိုက်ခိုက်မှုရဲ့အဝင်ကိဝါနီဘုံပေါက်ခွဲမှုဖြစ်ခဲ့တဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကအတည်ပြုပေမဲ့အသေးစိတ်တော့မပြောပါဘူး။ကာဗူးမြို့တော်မှာမကြာသေးခင်သတင်းပတ်တွေအတွင်းစစ်တပ်ကြုံရတဲ့တိုက်ခိုက်မှုတွေကြောင့်ထင်ရှားတဲ့အစ္စလမ်ဘာသာရေးပညာရှင်တွေဥပါဝင်လူပေါင်းဒါဇင်နဲ့ချီလဲတည်ဆုံခဲ့ပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်ပိုင်းကမတိမငြိမ်ချင်းတွေကြုံရတဲ့သဘုံပြင်းထဲမှာတာလီဘန်ရဲ့ထင်းသေးစခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေဝန်ရောက်စီးနင်းခဲ့ပြီးလူကြီးတပ်ဖွဲ့ဝင်12ယောက်ပါဝင်ဖမ်းဆီးထားသူ18ယောက်ကိုကယ်တင်နိုင်ခဲ့တဲ့အကြောင်းလဲအာဖဂန်ကာဝေးဝန်ကြီးဌာနကဒီနေ့ပဲကြေညာခဲ့ပါတယ်။ISS သူကျော်ဖွဲ့ဝတ်တစ်ခုဖြစ်တဲ့ခရဆန်ပြည်နယ်ခြေဆိုင် ISKP ကတော့ကာဗူးမြို့ကဒီကနေ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားပါတယ်
။ Boeing ကုမ္ပဏီလုံး737 Max အမျိုးအစားလေယာဉ်တွေ August လမတိုင်ခင်အထိပြန်တန်းနိုင်မဲ့ပုံမရဘူးလို့နိုင်ငံတကာလေကြောင်းသွားလာရေးဆိုင်ရာ IATA အဖွဲ့အကြီးကဗုဒ္ဓဟူးနေ့တုန်းကပြောကြားလိုက်ပါတယ်။ဒီလေရင်တွေပဲတော့ပြန်တန်းလို့ရတယ်ဆိုတဲ့ခွင့်ပြုချက်ကလေကြောင်းအာဏာပိုင်တွေအပေါ်မှာပဲမှုတည်တယ်လို့ IATA ညွှန်ကြားရေးမှူးချုပ် Alexander Dujanic ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာပြောကြားခဲ့တာဖြစ်ပါတယ်။ Boeing ရဲ့737 Max အမျိုးအစားလေယာဉ်တွေပြန်လည်ပြန်တန်းနိုင်ရေးအတွက်လေကြောင်းလိုင်းတွေလေကြောင်းအာဏာပိုင်တွေနဲ့ Boeing ကုမ္ပဏီတို့လာမဲ့သတင်း၅ဘက်ကနေ၇ဘက်အတွင်းမှာဆွေးနွေးပွဲလုပ်နိုင်မှုအတွက်လည်း IATA ကပြင်ဆင်နေတယ်လို့ပြောပါတယ်။လူပေါင်း158ယောက်သေဆုံးခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းကပြေးဆွဲနေတဲ့737 MAX လေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက် Maxla တွေကကမ္ဘာတစ်ဝှမ်းမှာအသုံးပြုနေတဲ့ဒီ736 MAX လေယာဉ်အမျိုးအစားတွေအားလုံးပြတ်တက်မှုကိုရန်နာထားတာပါ။အီသီယိုးပီးယားလေယာဉ်ပြတ်ကျခင်မှာအင်ဒိုနီးရှားက Lion Air လေကြောင်းလိုင်းရဲ့737 MAX 8လေယာဉ်တစ်စင်းလည်းပြတ်ကျခဲ့ပါသေးတယ်။လောင်စာဆီဈေးနှုန်းမြင့်တက်မှုဝန်တန်းတဲ့အခြေခံစားအုံစရိတ်စကားကြီးမြင့်မှုကုန်သွယ်ရေးတင်းမာမှုတွေအပြင် 737 MAX လေယာဉ်တွေရနာထားတာကြောင့်လေကြောင်းလုပ်ငန်းကြီးအတွက်ပြီးခဲ့တဲ့6လဟာအတော်လေးခက်ခဲခဲ့တယ်လို့ IATA ညွှန်ကြားရေးမှူးချုပ်ကပြောပါရရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့သတင်းဆောင်မတွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.vnews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့လွတ်တော်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်ကြာဖြတ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဟာဥပဒေနဲ့မညီတဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တယ်ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသူကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်လက်လက်သွားတဲ့အဲဒီလွတ်တော်ကိုယ်စားလှယ်နေရာမှာပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုက်အောင်ကိုလွတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုခြင်းကြပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ကိုဇော်ထက်ကအသတင်းပေးပို့ထားပါတယ်ခင်ဗျာ
2018နိုဝင်ဘာ3ရက်မှာလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ရန်ကုန်တိုင်းစစ်ကမ်းမြို့နယ်ပြည်ခိုင်မြို့ပါတီတိုင်းလွှတ်တော်အမတ်ဦးနေမျိုးအောင်ဟာရွေးကောက်ပွဲဥပဒေနဲ့မကိုက်ညီရဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ရဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရွေးကောက်ပွဲကော်မရှင်ခုံရုံးကသူ့ကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းလိုက်တာပါဒါကိုတရားလိုလိုတိုင်ကြားခဲ့တဲ့ပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကိုလစ်လက်သွားရဲ့နေရာရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပေးခဲ့ပါတယ်ဒီခိုင်မျိုးပါတီဟာမဲဆွယ်စည်းရုံးရေးကာလနဲ့နောက်ပိုင်းအချိန်မှာနိုင်ငံပိုင်အဆောက်အဦကိုရုံးငန်းအနေနဲ့သုံးတာရုံးငန်းလျှက်စက်ကြားသွင်းငွေကိုမပေးဆောင်တာမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးပွဲ28ကြိမ်လုပ်ပြီးပါတီအမှတ်အသားအသုံးပြုခဲ့တာပြီးတော့ဒီအသုံးစရိတ်တွေကိုရွေးကောက်ပွဲအသုံးစရိတ်ထဲမှာထည့်သွင်းခဲ့ရပြီးစတဲ့အချက်တွေနဲ့ပြိုင်ဘက် NLD ပါတီကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့ရဖြစ်ပါတယ်ဒါကိုပြည်ခိုင်မျိုးပါတီအမတ်ဦးနေမျိုးအောင်ကပြန်လည်ခြေပါခဲ့ပေမဲ့ထိထိရောက်ရောက်ခြေပါနိုင်ခြင်းမရှိကြောင်းဦးတန်းထိုင်အောင်က VOE ကိုအခုလိုပြောပါတယ်
ရွေးကောက်ပွဲငွေတင်းဆိုတာကတော့ကျွန်တော်တို့ကြမ်းကြိမ်ပြီးမှ ကျွန်တော်ပသုံးပြီးတော့မှန်ကန်ပါတယ်ဆိုတော့တန်းကျစ်ပြီးတော့မှကျွန်တော်ကော်မရှင်ကိုတင်ပြရတာမမှန်ကန်ဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်ဥပဒေကညှိစွန်းပါတယ်အဲ့တော့တန်းကျစ်ယူနေတဲ့ကိစ္စကလည်းမှန်ကန်မှုမရှိတာကိုကျွန်တော်တွေ့ရှိရပါတယ်အဲ့ဒီပုံမှာမှဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းတာကိုမကန့်ကွက်ကြောင်းနဲ့ဒီနေ့ဆုံးဖြတ်ချက်အဖြစ်ကိုလွန်ခဲ့တဲ့9လကလေးကကြိုသိထားကြောင်းကိုလည်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးအောင်က VOE ကိုပြောပါတယ်
ဒီဘဝကကွန်ပျူတာဆုံးဖြတ်ချက်ကိုကျွန်တော်နဲ့စောရကမတက်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရင်ထဲမှာအန်အော်ဒါလေးတစ်ခုပဲရှိပါတယ်လို့ပြောင်းရုပ်ဘဝကကွန်ပျူတာမှာတန်ကောတော့သွားတင်တဲ့အချိန်တွေကအဲ့ဒီတင်တဲ့လူတွေအတိုင်းဝိုင်းကနေပြီးတော့ငါးလကြာရင်ပြုတ်မယ်လို့ပဲကျွန်တော်ကိုခေါ်ကင်းထုတ်ခဲ့ပါတယ်ခင်ဗျာ။သူတို့ခေါ်ကင်းထုတ်တဲ့အတိုင်းပဲကိုငါးလကြာတဲ့အချိန်မှာကျွန်တော်ကိုယူကြီးစီရနေပြီးတော့တော်တော်ကိုယ်တည်းအဖြစ်ကနေပြီးတော့ဖယ်ချားတယ်လို့ဟိုအမိန့်ချတဲ့အခါကျတော့အဖြေကိုကြိုသိနေတဲ့ပုံကိုယ်ကိုတော့အင်မတန်ကိုအံ့ဩပြပါတယ်လို့ပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာ
နှစ်ဖက်ဆက်စည်းမှုတွေနောက်ဆုံးချိန်လုပ်ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကဒီနေ့မနက်7:00နာရီလောက်မှာဆုံးဖြတ်ခဲ့တာပါဒီစီရင်ချက်ကနောက်ပိုင်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်သင်ခန်းစာတစ်ခုဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ်
ရွေးကောက်ပွဲဝင်တော့ပဲလွတ်တော်ကိုယ်စားလှယ်လောင်းတွေသင်ခန်းစာဆောင်ရမယ့်ချက်တွေရှောင်းမယ့်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကိုရစေတဲ့စင်ချက်တစ်ခုတော့ဖြစ်သွားမှာပါဟုတ်ကဲ့
2018ဂျာပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ကိုယ်စားလှယ်လောင်း၉ရောက်ပြန်ခဲ့ရဖြစ်ပြီးပြည်ကင်ဖြိုးပါတီက94မဲ NLD က356မဲရရှိခဲ့ရပါစကမ်းမဲဆန္ဒနယ်ဟာအစိုးရဝန်ထမ်းလိုင်းကမ်းနေနဲ့လူဦးရေထောင်ကနန်းသာရှိတဲ့မဲဆန္ဒနယ်တစ်ခုဖြစ်ပါတယ်ဒါကြောင့်သူ့ကိုမဲဆန္ဒနယ်မြေတစ်ခုဖြစ်မတ်မှတ်တင်ပဲတခြားနီးစပ်တဲ့မြို့နယ်တွေနဲ့ပေါင်းပြီးမဲဆန္ဒနယ်မြေပြင်ဆင်တတ်မှတ်တင်တယ်ဆိုပြီးလှုံ့ဆော်ဝေဖန်တာတွေလည်းရှိနေပါတယ
်ပြည်ကမ်းမျိုးပါတီမတ်ကိုလွတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီးတော့ရွေသတင်းတော့ကိုဇော်ထက်ပြောပြသွားတာပါအခုတစ်ခါတော့ပြည်ထောင်ကြခံနေရတဲ့တမရော်သားတွေကိုပြန်လွတ်ပေးလိုက်တာနဲ့ပတ်သက်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနေရွာနာမှာမွတ်စလင်ရွာသား10ဦးကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ကျခံခဲ့ရတဲ့တမရော်သားတွေကိုကာကွယ်ဦးစည်းချုပ်အမိန့်နဲ့ပြန်လွတ်ပေးခဲ့တဲ့ပုံမှာဝေဖန်မှုတွေရှိနေပါတယ်။အကြမ်းဖက်တပ်ဖြတ်မှုအပေါ်အခုလိုပြည်ထောင်လျှော့ပေးတာဟာတမရော်ကိုရောတိုင်းပြည်ကိုပါဂုံစိတ်ခါထိခိုက်စေတယ်လို့ယူဆကြသလိုအခွင့်အလူးခံလူတန်းသားတရားထွက်ပေါ်လာပြီလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒီတုံ့ပြန်ပြောဆိုရရင်လည်းပတ်သက်ပြီးတော့မမေခါကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ရွာနာမှာ2019ခုနှစ်စက်တင်ဘာလတုန်းကရိုဟင်ဂျာမွတ်စလင်10ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြီးတဲ့နှစ်နိုဝင်ဘာလကပြန်လွတ်ပေးခဲ့တဲ့ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်ထောင်ချခံရတဲ့တပ်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစားတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ယုံကတုံ့တက်ပြီးကာကွယ်ရေးဦးစီးချုပ်ကလူငင်းချမ်းတောင်ခွင့်ပေးလိုက်တာဖြစ်ပါတယ်။တပ်မတော်ဘက်ကတော့အသက်ခံရသူမွတ်စလင်10ဦးကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးသူတို့ကိုတပ်မတော်စစ်ကြောင်းကထိန်းသိမ်းထားစဉ်အတွင်းအခုလိုဖြစ်ပျက်ခဲ့တာဖြစ်ပါတယ်။တောင်ဝင်းရှိတဲ့တပ်မတော်သားတွေဟာမူလစိတ်ရွယ်ချက်ကဖမ်းဆီးထားသူတွေကိုတပ်ဖြတ်ဖို့မဟုတ်ပေမဲ့ဘေးပတ်ဝန်းကျင်ပျော်ကားကြောင့်အခုလိုဖြစ်သွားတာလို့တုံ့တက်ရတယ်လို့လည်းတပ်မတော်ပြောခွင့်ရသူက VOA ကိုပြောပြပါရယ်။ဒါပေမဲ့လည်းဒီဖြစ်ပျက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်ပြီးတောင်ဝင်းရှိသူတွေကိုအရေးယူပေးဖို့နိုင်ငံတကာကတောင်းဆိုခဲ့ကြတာပါ။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုလွတ်မြောက်ခဲ့တဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တန်းတနာခန်စာတင်ခဲ့တာမို့သူတို့အပေါ်မူလချမှတ်ထားတဲ့ပြစ်ဒဏ်10နှစ်ကနေတစ်နှစ်အထိလျှော့ပေးခဲ့တာမို့2018ခုနှစ်နိုဝင်ဘာလမှာသူတို့ပြန်လည်လွတ်မြောက်ခဲ့ကြတာပါ။ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံအချို့ကိုလည်းဖမ်းဆီးခံထားရတာရှိခဲ့ပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အခုလိုမွတ်စလင်ရွာသား10ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့မှုမှာပြည်ထောင်ကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်။အခွင့်တူးကံလူဒန်းစားတရက်တကယ်ပဲပေါ်ထွက်လာပြီလားလို့မေးလာသူကတော့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဥထုံကြည်ပါ
ဒီတပ်မတော်ပေါ့နော်အခွင့်အထူးကလူသားသားဖြစ်နေပြီဆိုတာကအင်းဒီလူသားမှုနဲ့ထောင်ကျတဲ့ခဏရောက်ကိုတနည်းမပြည့်ခင်မှာကာဝဲဦးစီးချုပ်ရှိကိုအတနာခံစားတင်လိုက်တာနဲ့လွတ်ပေးတယ်ဆိုတာကတော့ဒီသေးဥဒေနေနဲ့ဟောနော်နောက်တစ်ခုအင်တာနက်ရှင်နယ်လောရဟောနောက်တစ်ခုကီရင်းပြည်သားတွေနိုင်ငံတကာဖြစ်စဉ်တွေနဲ့ပြန်ပြီးချေလို့ကြည့်တဲ့အခါကျတော့မဖြစ်ဘူးမဖြစ်တတ်တဲ့ဒီလုံလလို့ပဲဥပဒေတွေကနံပါတ်တစ်ချက်ရှင်းပြတော့တယ်အခွင့်အထူးကလူသားသားစစ်တေးကပေါ်လာပြီလားဆိုတဲ့မေးခွန်းလည်း အမေရိကဖြစ်လာတယ်။အဲ့ဒီလူတွေကကဲကောင်းပြီသူတို့ဆွဆွဲတယ်လို့ကျမ်းမတ်သမားပြင်ဖြစ်နေကြတာအခုလိုမျိုးအဲ့ဒီအကျမ်းမတ်သမားကိုပြန်ပြီးတော့နော်အကျမ်းမတ်ဆက်ပြတ်တာဟောဒါတရားရလားဘူး။တန်းကြီးမှာဥပဒေတောင်းဝင်လို့ကျမ်းမတ်မရှိတော့ဘူးလား။တရားဥပဒေစိုးမှုမရှိတော့ဘူးလား။တမန်တော်ရဲ့ဂုဏ်သိက္ခာလည်းထိခိုက်တယ်။ဒါတိုင်းကြီးရဲ့ပုံရိပ်လည်းအဲ့ဒါအကျိုးဆုံးအကြီးတန်းကြီးပဲ
။ဘသူပဲဖြစ်ဖြစ်ဥပဒေကြောင့်ရတိတိကျကျအရေးယူလှုပ်ဆောင်ဖို့တိုက်တွန်းသူကတော့ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်ပါ။
အဲ့တော့ဥပဒေဆိုတာကတော့နော်ကျွန်တော်တို့ပြမှုပေးတယ်ဆိုတာအာတက္ကနာပေါ့နော်။ဟောဒီပြန်ပြီးတော့ဟိုပြည်တံချော့တယ်ဆိုတာတက္ကနာပေါ့။အဲ့တော့ချော့တင်တလားမချော့တင်တလားဆိုတာကတော့ဟောကျွန်တော်တို့ဒီဥပဒေအရရှင်းရှင်းလဲဆိုရင်တော့ပေါ့နော်။အာဒါကပြမှုနဲ့ပြည်တံကမမျှတလို့ဖြစ်သွားတာပေါ့။ဒါပြမှုတစ်ခုကိုဒီလိုရှင်းတော်တွင်းမှာလူသတ်မှုတစ်ခုကိုချော့နိုင်တလားချော့ပေးတင်တလားအဲ့လားဆိုတာကတော့ကျွန်တော်တို့အနေနဲ့တော့ဒါအဲဒီဥရေရပေါ့နော်ဥရေစမွေးပိုင်းမှာတော့တော်တော်ကိုအားနေတယ်လို့ကျွန်တော်မြင်ပါတယ်ဗျာနော
်ရခိုင်ပြည်နယ်မြောက်ပိုင်းကရေကင်းစခန်းတွေပေါ့ ARSA ကျန်းဖတ်သမားတွေ2018ခုနှစ်ဩဂုတ်လမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်ခဲ့တာပါ။အဲ့ဒီဆောင်ရွက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေသတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြီးလေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးတွေကိုလက်မခံပေမဲ့လေဒီလိုပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူမယ်လို့ပြောဆိုထားတာရှိပါတယ်ရှင်
။အင်းနေရလူတပ်မှုနဲ့ပြစ်ဒဏ်ကြခံရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့ပုံမှာတုံ့ပြန်သံတွေကိုမမေခါကစူးစီးတင်ဆက်ပေးခဲ့တာပါ။အခုတခါတော့ထိုင်းနိုင်ငံဘက်ကအလုံသမားအရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ပြီးခဲ့တဲ့မေလ28ရက်နေ့29ရက်နေ့ဒီမှာထိုင်းနိုင်ငံချွန်ပူရီခရိုင်ကကောင်းစမုတ်ကန်ကြီးဆန်စော့ပန်လပုံနေရာ၃နေရာမှာအလုတ်လုတ်ကင်နေကြတဲ့နိုင်ငံသားအသားအလုတ်သမားပေါင်း235ဦးရဲ့အလုတ်ပါမစ်နဲ့နေထိုင်ခွင့်တွေကိုအသေးစိတ်စစ်ဆေးခဲ့ပြီးတော့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ဒီထဲမှာမြန်မာရေလုတ်သားတချို့လည်းပါဝင်တယ်လို့သိရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတွင်းမှာတရားမဝင်နိုင်ငံသားကင်းစင်ရေးစီမံချက်အဖြစ်တရားမဝင်နေထိုင်နေသူတွေ၊ရာဇဝတ်မှုတွေနဲ့မကင်းသူတွေကိုလိုက်လံဖမ်းဆီးစစ်ဆေးမှုတွေလုပ်နေပါတယ်။မေလ28ရက်နေ့နဲ့29ရက်နေ့အတွင်းမှာခေါစမော့ကန်းကြီး၊ဆမ်ဆော့ဗန်လမုံစတဲ့နေရာ၃နေရာမှာအလုလုကင်နေကြတဲ့နိုင်ငံသားသားအလုသမားပေါင်း235ဦးရဲ့အလုပါမစ်နဲ့နေထိုင်ခွင့်တွေကိုအသေးစိတ်စစ်ဆေးခဲ့ပြီးတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။မြန်မာရွှေပြောင်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်။
ထိုင်းနိုင်ငံကလည်းသူ့ရဲ့စီမံချက်ကဆွဲထားပြီးသားလေထိုင်းနိုင်ငံတွင်းမှာ EU ဥရောပကထိုင်းနိုင်ငံမှာတရားမဝင်လုပ်သားတွေကင်းစင်စီရေးနောက်ကကလေးလူသမားပပျောက်ရေးနောက်လူကုန်ကူးမှုပပျောက်ရေးအတ္တမစိတ်ခံမှုပပျောက်ရေးဆိုတာကိုတောင်းအားပေးလှုပ်ဆောင်နေလို့သူတို့ကလည်းသတိပေးထားတယ်ထိုင်းနိုင်ငံမှာအဲ့ဒီအနေအထားကြီးကပပျောက်အောင်လှုပ်ဆောင်ပါမယ်ဆိုပြီးမှသူကဒီ good liver practice for EU နဲ့သူတို့သဘောတူညီကြတာကအဲဆွဲဟိုလူသမားတွေရဲ့အခြေအနေကိုမြေတုတ်တက်လာယူအစိုးရအဲ့ဒါဘူပေါင်းဆောင်ရတဲ့ဆိုတော့ပြနေရတဲ့ကြောင့်သူကနေရာတိုင်းမှာတော့လက်ပြီးမှအဲ့လိုဆက်ဖို့စစ်ဆေးပါတယ
်ချွန်ပူရီခရိုင်တွင်းမှာတရားမဝင်လှေလှုပ်သားတွေအများပြားရှိနေတယ်ဆိုပြီးသတင်းပေးတိုင်ကြားချက်တွေကြောင့်နိုင်ငံသားအလုပ်သမားတွေကိုလာရောက်ဖမ်းဆီးတဲ့အဖွဲ့တွေထဲမှာချွန်ပူရီရေတပ်အလုပ်ကန်ရှာဖွေနေရာချထားရေးအဖွဲ့တွေအပြင်လဝကလွေမှုကြီးကြပ်ရေးအဖွဲ့ဝင်တွေလည်းပါဝင်ပါတယ်အခုရက်ပိုင်းအတွင်းဖမ်းဆီးခံရသူတွေထဲမှာကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးအထူးသဖြင့်လေလုတ်သားတွေဖမ်းဆီးခံရတာပါအထောက်အထားတွေမရှိပဲတရားမဝင်အလုပ်လုပ်ကြနေကြတဲ့နိုင်ငံသားအလုပ်သမားတွေကိုတော့ဖမ်းဆီးခဲ့ပြီးတာနဲ့လူမောင်ခိုးခိုင်းနေတဲ့ဆက်သွယ်မှုရှိမရှိကိုလည်းစစ်ဆေးခံနေရပါတယ်ထိုင်းဆိုရကရှေ့ပြောင်းလုပ်သမားအများပြားရှိတဲ့ခရိုင်တွေမှာလူမောင်ခိုးမှုလူပုံကူးမှုတွေကိုတွေ့ရှိရင်အရေးပေါ်သတင်းပေးဖို့အတွက်လည်းသတင်းထုတ်ပြန်ထားပါတယ်ရှင
်ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာပါအခုတခါတော့အမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်နောက်ဆယ်စုနှစ်ရောက်ရင်အမေရိကန်ပြည်ထောင်စုရဲ့ချမ်းမာရေးဆောင်ရှားမှုကဏ္ဍမှာဝန်ထမ်းရေအတွက်အရန်ရော့နေသွားမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ဆောင်ဝန်ရေအတွက်ဆိုရင်တက်ဂရိတ်2030ပြည့်နှစ်ရောက်တဲ့အခါ3,000အထိရောင်းနေသွားနိုင်ချေရှိတယ်လို့ American ဆေးဘက်ဆိုင်ရာကောလိပ်များအသင်းရဲ့ကိန်းဂဏန်းတွေကသိရပါတယ်။ American လူလူနဲ့လုံသားအင်အားတွေအသက်ကြီးလာတာနဲ့အမျှရွှေပြောင်းနေထိုင်သူဆရာဝန်တွေနဲ့သူနာပြုတွေရဲ့အခန်းကဏ္ဍပိုကြီးမားလာနေပါတယ်။အထူးသဖြင့်တော့ဝန်ထမ်းအင်အားအ ਨੇ ပါဆုံးဖြစ်တဲ့ကြီးလက်ဒေသတွေမှာပါ။ဒါမဲ့လည်းသူတို့ကြီးပဲနဲ့တော့အကြက်တဲကပြည်လဲသွားမှာမဟုတ်ပါဘူး။ Ramon Taylor ရဲ့သတင်းလောကတော့ကိုကြော်ကြော်သိန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
American and the Wanga, Tila di Darima, Titua Lani, Pedanar Cugaro, Jamai San Shomu, Yau Babe, Louis Liron Chola, Peside, Pennsylvania, Dine, Danville Muliga Lurisu, Seon Yapu, Denai Jo Dwajabare, Danville Mugar, Chasayon Alum de Wunambu Mare, Riga Seon Kaisengama, Lunane Dunabu, a Gonzo Sema Shibu, Muyen, American and Dama Hotu Rigulua B, Wunam Pelamuga, Puron Sula Melu Kamanajo.
Like many hospitals across the country, Geisinger is faced with an aging community.
It's not easy to move with two girls away from family. Usually you're moving
to family.
Long-term goal would be to get my certification in neuroscience.
Gana Didi Ma, Wananua Chaka, Po Gila Nebi, and to the pin, Gila di Darima, Po Lunidaba. American Siwa did to the Napuega, Andrew Limna.
If you look at urban areas, something like there are 200 doctors or over 200 doctors per
Lubia di Darigo Gien, to the Dema, Siawin Neajo Shibare, Tabime, Gila di Darimaro, Siawin Ye Draga, De Ne Lumbi, Luda Dema, Siawin Shisan Neala Shiaba.
The Jamu Womu di B. Shibion Chisakuin Bime, Season the Go.
We didn't find sufficient American graduate.
But from the American boya, long lao xia mi ya bao. Through our young lady, Damamo, I looked near Yahoo, Jabu mi ya bao. Taja, American boya, Sayagu, low interviewing, the yellow by la lubar.
Tamas Box, the young, Piba Posia on Sayagu, view Yagas Gabiorama, Guyoga, Senibu, Sanashibari. Aitema, Inyaga Lares Yawo. Dr. Raghav Tirupatile to Upawema.
I love my patients. I love what I'm doing in Chambersburg. And most physicians, once they start...
General Lunari go chipare, Chambers Park ma lo niyara go, General Chayle chipare, Siawa miyazi utraka, Taniya ma salo biro, Taro Lunari ne yeni toa viso yen, Nao taniya go shibu, Taro duet kapare.
Mieran ni tanguin shawlari ga po ni ramu, Dr. Tirupatile, India Siawa ndwe dwe, Mieran ni tanguin chabu ga, Achaaji saunya bari.
ဒီမျိုးပေါ်မှာထားတဲ့သူ့ရဲ့စွန်းနှစ်မှုကိုအမြဲတမ်းတည်နေမယ်ဆိုပြီးယူဆလိုက်မယ်လို့သူမျှော်လင့်မှာထားတဲ့အကြောင်းဒေါက်တာတီရူပတိကပြောပါတယ်ခင်ဗျာကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်ဖီအိုအေကနေကြာတာရင်းနေညပိုင်းမြဝပါတာအစီအစဉ်လေးကိုညစနေ
ဒီအေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ30နှစ်40အကျဉ်း ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ30ရက်ကျသောရင်းနှီးညပိုင်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒီတရပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်လေးကိုတော့ line no meter 2532နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမကြီး30 channel 2အပတ်စဉ်တိုင်းရင်းသတင်းတော့အစီအစဉ်မှာဆိုရင်တော့
ကြာတာပေါ့ဒေါ်လာ3,500လောက်ကြာတယ်။3,500လောက်ဆိုတာဒီ April ကနေအခုဒီ February လကုန်ကင်ကင်းနိုင်ရ480လောက်ပြုတ်ကြာတယ်။ American dollar တန်ပေါ့သူရနေဆက်နေသမီးတစ်ယောက်မှာ100,000,000
တရုတ်မြန်မာကုန်သွယ်ရေးကြဆင်းသွားတာနဲ့ပတ်သက်ပြီးတော့105မိုင်ကုန်သွယ်ရေးဆောင်တာဝန်ကညွှန်ကြားမှုချုပ်ဦးတင်ရဲဝင်းပြောသွားတာပါဒီအကြောင်းကိုတော့တိုင်းရင်းသတင်းလောက်ကဏ္ဍမှာနားဆင်ရမှာပါအခုတော့ဒီတဲကမှအရင်ဆုံးဒီကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့သွေးလေးပတ်နာအပိုင်းတစ်ကိုတင်ပြထားပါတယ်သွေးလေးပတ်နာယောဂါကမြန်မာနိုင်ငံမှာတစုံတရာအဖြစ်များတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီသွေးလေးပတ်နာဘာကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြကဒီယောဂါရှိမရှိဘယ်လိုဆုံးဖြတ်နိုင်ပါသလဲ။ဒီအကြောင်းအယူအကျော့အစစ်အထူးကုနဲ့စေတက္ကသိုလ်တည့်ရဲ့အယူအကျော့အစစ်စိတ်ပညာဌာနပမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคยูจอสิทุกข์ศิษย์วันจีเนปมคดรชิซูครับจารย์เราดิรูมาทรอยด์อาร์ไทรติสโคเรตุยลิบนาโยคะกะเมมานักงานผิดเนนิทาบลูชื่อเลยครับ
ประมาณนึงมาแล้วกบานี่แลนี่บาเวเรารู้ทุรีธนาลูกก็เย็บกว่าเดิมมาไล่ไปแล้วสั่นตัดนี่ล่ะบ่นี่กบาบ่มาเลยดูว่าดุริยามาเตียวลงผิดเนี่ยสอประมาณนี้ไอ้ลงมาด้วยบาแล้วยูจอสิสมาโรล่ะจ้ะลิบนาอารมณ์เนี่ยมาสิลิบโตบ่น้องชื่อเลยบ่เนา
ะโอเคครับဘာကြောင့်မလို့ဒီသွေးလေးပနာဖြစ်ရတာလဲဆရာကြီ
းအဓိကကျတာကတော့ဗီဇပါတာပေါ့လေသူဗီဇအပြင်ကိုအဝင်းကျင်နဲ့ပါတယ်ဗီဇနဲ့ပေါင်းဝင်ကျင်ပေါင်းပြီးဖြစ်တာပေါ့ဗီဇကတော့ဒီအဖြစ်ကြီးရှာနေနေပါလာတယ်အဲ့ဒါကဒီဘက်နာဖြစ်ဖြစ်ခြင်းနဲ့ပြုလို့ရှိတာပေါ့အဲ့မှာပဝင်းကျင်ကသွေးလေးတောက်တယ်ဆိုနောက်ပြီးတော့မှနေပူတဲ့ဖြစ်တယ်ဆိုနောက်ပြီးတော့အစားတောက်တွေထဲမှာဓာတ်ပစ္စည်းကြီးပါတယ်အဲ့ဒီနဲ့ပါတဲ့အခါမှာဗီဇပိုပြောင်းသွားပြီးတော့မှလီဗနာဖြစ်လာတာပေါ့။ဒီလိုကြတော့လည်းဘယ်လိုပြောလဲဆိုတော့အော်တိုအင်မြူလို့ခေါ်တဲ့ကံကြတော့ခုခံအားတွေဆန်လွဲသွားလို့ဖြစ်တယ်ပေါ့။ဒီမှာနှစ်ဆင့်ပေါ့လေခုခံအားဆန်လွဲသွားတာကဘယ်နည်းကဗီဇပြောင်းလို့ပေါ့။ဗီဇပြောင်းတာကဘာလို့ဖြစ်လဲဆိုတော့မျိုးရိုးတွေပဲဝင်နေတဲ့ပေါ့လို့ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအန္တရာယ်ရှိတဲ့သူတွေရှိနေတယ်လား။ဥပမာမျိုးသားမျိုးသမီးတို့အသက်အရွယ်တို့ပေါ့ဆရာနော်
။ဒီကမျိုးသားနဲ့မျိုးသမီးဆိုရင်တော့မျိုးသမီးက၄သားလောက်ကိုဖြစ်တတ်တာပေါ့နော်။နောက်အသက်အရွယ်ကျတော့လေနေနေလေအဲ့လက်ပိုင်းကမှာပေါ့နီး40ကျော်လာတဲ့အခါမှာပိုပြီးဖြစ်တဲ့40နဲ့60ကြာပေါ့အရွယ်ကပိုပြီးတဲ
့ဟုတ်ကဲ့ဆရာအဲ့တော့ယောဂါဖြစ်လာတာဟိုစောစောစီစီသိနိုင်ဖို့ဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လုပ်မလဲဆရာ
ယောဂါကတော့တူလီဘနာဆိုတဲ့အတိုင်းပဲလေးဘနာတာပေါ့နော်အဲ့တော့အစ်စ်တစ်ခုထည့်ပို့ပြီးတော့မှတစ်ခုတော့ဘူးလေးခုအဲ့လောက်နာတာပေါ့နာတဲ့အပြင်ကိုသူကရောင်နေရောင်နေနာတာရောင်နာတွေကလည်းခဏလေးပုံပဲနဲ့တလားကြုံကြတယ်ပေါ့အဲတော့ဒီကမ္ဘာရိုးရိုးစိတ်ဆန္ဒကတော့ဘယ်လိုပြောလဲဆိုတော့အစ်စ်တစ်ခုထည့်ပို့ပြီးတော့မှနားတယ်နားတဲ့အပြင်ရောင်လဲရောင်နေရောင်နာကလည်းတလားကြော်တယ်ဆိုလို့ရှိရင်တော့ဒါသူလေးပဲနာဖြစ်ဖို့ပြီးထားဖို့လိုတယ်လို့ပြောတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအစ်စ်မှာလက္ခဏာတွေရှိနိုင်သလားကိုယ်ရာဆန္ဒတော့
ဒီအစ်စ်ကလက္ခဏာတွေကတော့ဒီရောင်နေဆိုရင်တော့ရောင်နေလက္ခဏာတွေရှိတာပေါ့နော်အများကြီးအစ်စ်နာတယ်ဆိုရင်လူကနာနာနာလေးနှိပ်ပြီးလို့ရှိရင်တက်တာလေလို့ဖြစ်တာအဲ့ဒါကအနာနာပဲပေါ့အစ်စ်ရောင်နေဆိုရင်တော့သူကအစ်စ်ကနာတဲ့အပြင်ကိုအထိမခံနိုင်ဘူးသူနှိပ်လိုက်လို့ရှိရင်ပူနာတယ်ပေါ့နော်ခြင်ကြီးလိုက်လို့ရှိရင်တော့သူကနည်းနည်းဖောင်းနေတယ်လို့ရှိရင်ဒီကလေးခြင်ကြီးလိုက်လို့ရှိရင်နည်းနည်းလေးအပူချင်းကဒီထည့်ဆိုင်ပူပြီးတော့ပူနေတာပေါ့အဲ့တော့လှုပ်လို့ရှိရင်လည်းပူနာတယ်ဒါတွေကအစ်စ်ရောင်ရဲ့လက္ခဏာအစ်စ်နာရဲ့လက္ခဏာကြတော့ယူနိုင်အောင်ပဲဖြည်းဖြည်းချင်းလို့နာလာတော့ကိတ်တို့ခဲလို့တန်တယ်ကြတော့ပုံမှန်ရှာလိုက်လို့ရှိရင်တက်တာလေနေပြင်းတက်တာလေဆိုင်ကြည့်ရင်လေသူကအပူချင်းက တူတူပဲပို့ပြီးတော့ပုံမနေဘူးပေါ့န
ော်ဟုတ်ကဲ့ဆရာဒီနာတာကအချိန်ပိုင်းရဟိုအပြောင်းလဲရောရှိနေလားဆရာကမနေ့ပိုင်းမှာတော
့ဩဟုတ်ကဲ့သူကကျတော့ထူးခြားချက်ကညာဖြင့်အဲ့အဲ့လူလက်ပိုင်းနာတာဆိုရင်တော့ကြီးပေါင်းနာတာပေါ့နော်ကြီးပေါင်းနာတာဆိုရင်တော့သူကမနေ့အရသာကောင်းတယ်လမ်းလျှောက်လိုက်တော့မှပူနာတယ်လေးဘက်နာကျတော့သူကမနေ့အရသာကိုပူနာတယ်သူရှင်သူ့ကိုသုတ်သုတ်ဆဲဆိုရင်ကောင်းပါတယ်အဲ့ဒါကို morning stiffness လို့ခေါ်တာပေါ့မနေ့ပိုင်းမှာတောင့်သေးနေတယ်ပေါ့အဲ့တောင့်သေးနေတဲ့ကာလကဓာရီဝက်ချေပူပြီးတော့ကြာတယ်ပေါ့ဒါဆိုရှင်တော့လေးဘက်နာကိုပူပြီးတော့မှစိတ်ကူပါတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီယောဂါဆုံးဖြတ်နိုင်ဖို့အတွက်ဆရာဝန်နဲ့ပြဖို့လိုတာပေါ့ဆရာနော
်ဟုတ်ပါတယ်ဒီကယောဂလည်းခဏပြပြီဆိုရင်တော့ပူတည်ကြအောင်ဆိုရင်တော့ကြီးစစ်ကြည့်ရတာပေါ့နော်အဲဒါသူကယောဂကခဏနဲ့ကြာဆိုရင်ကတဝက်ဝိရိယပြတာပေါ့နော်အဲစိတ်ကဘယ်က၄ခုရောင်းတာရယ်နောက်ကြာတာကတလကျော်ကြာရယ်ကလည်းတဝက်လောက်ပြချာနေပြီပေါ့နောက်တဝက်ကတော့သွေး2မျိုးပဲကြည့်ပါလေဒီကသွေးပြင်းနှုံခေါ်တဲ့ ESR ပေါ့အဲဒါလေးစီးလိုက်လို့ရှိရင်ဒီခဏကြီးလောက်ဆိုရင်ပြရတယ်အဲ ESR က20ကျော်နေလားပေါ့အဲ့ဒီကွာတော့ခုနကပြောတဲ့ခုကရတီဆန်လွဲနေတယ်ဆိုတော့သိကြည့်တာပေါ့မသိကြည့်တဲ့အခါကျတော့တွေးလေးပဲနာတယ်လို့ခေါ်တယ်ရူမိတ်အက်ဖက်ကတွေးလေးပဲနာတယ်ကနှမျိုးစစ်လို့ရတယ်ဒီမျိုးကကျတော့ရူမိတ်အက်ဖက်ကတော့ရှိရှိဆန်လာသိလို့ရှိတာပေါ့အခုဒီဘက်ပိုင်းနေ့ဒီမှာကျတော့နောက်အစ်တစ်မျိုးပေါ်လာတယ်အဲ့ဒါကတော့ NTCCP အက်ပါလို့လည်းခေါ်တယ်ပေါ့နော် CCP ပေါ့အတူခေါ်တယ်အဲ့ဒါကတော့ပုံပြီးတော့မှန်တာပေါ့အဲ့သူသိကြည့်လိုက်လို့သူလည်း20ကျော်တက်နေတယ်ဆိုလို့ရှိရင်တော့ကျွေးလေးပဲနာကြည့်ကြတော့ရပါတော့
။ဟုတ်ကဲ့ဆရာဒီယောဂဆုံးဖြတ်တာမှားရွေးနိုင်တဲ့အနေထားတွေရောသတိပြုဖို့ရှိလားဆရာ
။ယောဂဆုံးဖြတ်တာမှားတာကတော့ဆွာဆုံးကတော့ခဏခဏပြောတဲ့နာရန်နဲ့ယောက်တာကိုမကွဲကြတာပေါ့နော်။လူတွေကနည်းနည်းပပဒုနာတွေလက်နာတွေတိုက်ကြည့်ခဲ့ဘူး။ဆိုတော့၄ဘက်တိုက်ကြည့်ဆိုရင်အကူလုံးတိုက်ကြည့်ဆိုရင်၄ဘက်နာလို့ထင်ကြတာ။တကယ်တမ်းကတော့နိုင်ုံနဲ့မရဘူးကြောင်းသွားမှာပေါ့နော်။အဲဒါလေးကိုမှားမှားပြီးတော့ဆက်ပြီးတော့ကုကြတာပေါ့လေ။နောက်တစ်ခုကတော့သူဖြစ်တဲ့နေရာမှာလည်းမှားတာ။ဒီကိစ္စနေရာမှာခုကန်တက်လွဲတဲ့ဟာတွေကရူမိတ်ဒရိုက်ဖက်ကြာဆိုတာတကူနောက် CCB ဆိုတာတကူကတော့တွေးလေးပဲနာနေဆိုင်တာပေါ့နောက်တွေးထဲမှာဆင်နာဆိုရင်ရောစစ်တက်ကြာ ES လို့ခေါ်တယ်ပူလေးပဲနာတက်လဲသူတို့ရှိတယ်နောက်တစ်ခါ ANF ဆိုပြီးတော့ရေပြားလေးပဲနာအတွဲကျော်တာတကူလည်းရှိတယ်အဲ့လိုဖြစ်နေရှိတယ်အဲ့တော့လူကတော့ဘာတွေးတွေးဆိုတာတွေးထဲမှာတကူက abnormal တွေ့တယ်ပေါ့လေ ES တက်လဲသူကလေးပဲနာပဲမကွဲပြားဘူးENF ဆိုတဲ့ဒီရန်လီဗနာတဲ့လီဗနာဆိုမကွဲပြားဘူး။ပြီးတော့ပူတောက်မှုတွေရှုပ်ထွေးသွားတာလည်းရှိတယ်။အဲတော့အရင်ဆိုများတယ်ဆိုရင်ဖက်နက်စလင်တူရတာ။ဒီက ANF ဆင်းရတာကျတော့လေသူကဒီရန်လီဗနာကူတော့မှတစ်သက်ရှိတယ်။အဲဒီအကုန်လုံးပြောပြီးတော့ဒီလီဗနာအနေနဲ့ကုနေကြတာကြီးလဲမှားနေတာတွေ့ရတယ်။နောက်တတိယတစ်ပိုင်းကကျတော့လီဗနာရဲ့သဘောကဒီရန်လီဗနာပဲဖြစ်ဖြစ်ဒီလီဗနာပဲဖြစ်ဖြစ်ကုလီဗနာပဲဖြစ်ဖြစ်ဖက်နက်နှစ်ပိုင်းတွေ့ရကြည့်ရတယ်။ယောဂလက္ခဏာနဲ့ကြာဆိုရင်ကတပိုင်းအခွဲကမ်းပြရတပိုင်းပေါ့နော်အဲဒါချို့လူတွေကကြတော့ဘာမှလက္ခဏာမရှိဘဲနဲ့အခွဲကမ်းမှာသွားပြီးဖြစ်ကြတယ်ဟိုတနေ့တခါတွေ့ဖြစ်တယ်ဆိုပြီးဖြစ်တော့ဟိုလေးဘက်နာဖြစ်စားလာတော့အဲဒီရူမစ်ဒရိုက်ဖက်ကြာဆိုစီစီပြီးတော့ထည့်ဖြစ်တော့ရှိတယ်ဆိုပြီးအပြေထွက်လာပေါ့ဒါပေမဲ့ဒီလေးမှာဖြစ်ကြည့်လို့ဒီတက်တည်များနေတိုင်းလေခုမှယောဂလက္ခဏာမရှိရင်ဒီလေးဘက်နာလို့မခေါ်နိုင်ဘူးဥစ္စာမလို့ပေါ့နော်အဲဒါကိုမှားပြီးတော့မှဒီလေးဘက်နာရှိပြီဆိုကြည့်ကြပြီးစီစီဆက်တော့လိုက်ဆိုလဲလေပြီးတော့ပြရတယ်ပြရ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကွန်မန့်စီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ဒီတစ်ပတ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာတော့တိုင်းပြည်ဖုံမျိုးတိုးတက်ရေးမှာအမျိုးသမီးပညာရေးဟာအဓိကနေရာကနေပါဝင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မပြင်းမမေကလေးနဲ့အမျိုးသမီးတွေပညာသင်ကြားခွင့်ဆုံးရှုံးနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကစစ်တမ်းတွေထုတ်ပြန်ထားကြပါတယ်။မူလာရကြောင့်တက်စင်မေကလေးနဲ့ယောက်ျားလေးဦးရေဟာအတူတူလောက်ရှိပေမဲ့အလဲရန်နဲ့အထက်တန်းပိုင်းကိုရောက်လာတဲ့အခါမှာမေကလေးဦးရေဟာတိတိတားတားနေပါလာတယ်လို့ဆိုပါတယ်။2015စရင်ရအသက်15နှစ်ပြည့်တဲ့အမျိုးသမီးနှစ်ပန်းနီးပါးဟာသာဝတ္တကြဘူးလို့ UNESCO အစည်းအဝေးကစားတစ်ခုမှာဖော်ပြထားပါတယ်။အင်္ဂလိပ်မှာကူညီနေရလို့စာဆက်မတင်နိုင်တာပါ။ဒါပေမဲ့အသက်16နှစ်နဲ့15နှစ်လောက်ရောက်လာရင်က ကျောင်းဆက်မတက်တဲ့ယောက်ျားလေးက40ရာခိုင်နှုန်းမိန်းကလေးက55ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်မိဘကကျောင်းစိတ်မတက်နိုင်တော့လို့ကျောင်းကထွက်ကြရတာများပါတယ်ဆင်းရဲနွမ်းပါမှုကြောင့်ပညာမသင်တာဖြစ်ပါတယ်တားနဲ့သမီးရှိတဲ့ဆင်းရဲသားအိမ်တော်စုဟာတားကိုသာကျောင်းတက်စီပြီးသမီးကိုအရင်လုလုခိုင်းတာများပါတယ်တက်နိုင်တဲ့မိသားစုကသာသူတို့သားသမီးကိုကျောင်းဆက်ထားနိုင်ပါတယ်ဆင်းရဲသားတွေမှာလည်းကျောင်းဆက်ထားနိုင်သူအနည်းအချင်းရှိပါတယ
်။ဆယ်နှန်းအောင်သူတွေထဲမှာအမျိုးသမီးဥယေကပိုများပါတယ်။အာရှဖွံ့ဖြိုးရေးပံကထုတ်ပြန်တဲ့ Gender Equality and Women's Rights ဆိုတဲ့အစီရင်ခံစာမှာ2012စည်းရင်းကိုကိုးကားပြီးတက္ကသိုလ်တက်သူ60ရာခိုင်နှုန်းဟာအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။မဟာဝိဇ္ဇာနဲ့မဟာသိပ္ပံတက်သူ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။PhD ဒေါက်တာဘွဲ့တက်နေသူတွေထဲမှာ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ဆရာဆရာမထဲမှာအမျိုးသမီးက83ရာခိုင်နှုန်းဖြစ်နေတာတွေ့ရပါတယ်။ယောက်ျားလေးတွေဟာဘွဲ့မရမီအလုပ်လုပ်ရတာများတဲ့အတွက်ပညာဆက်တင်သူနည်းပါတာဖြစ်နိုင်ပါတယ်။တရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်မှာတော့အမျိုးသားကတစ်ဝက်အမျိုးသမီးကတစ်ဝက်ဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးအများစုစာမတက်သူဖြစ်နေတာဟာအဓိကအားနည်းချက်ဖြစ်ပါတယ
်ဆီယမလုပ်တဲ့အမျိုးသမီးဥယျာဉ်များသလိုတက်တော့အင်ဂျင်နီယာနဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာအမျိုးသားဥယျာဉ်များပြားပါတယ်တက္ကသိုလ်ပညာကိုနှစ်အတော်ကြာစီဘူးပြီးမှအလုပ်လုပ်တဲ့အမျိုးသမီးတွေကိုကြည့်ရင်အမျိုးသားတွေလိုအလုပ်ကံရဖို့မလွယ်တာသိတာပါတယ်အထက်ပညာနဲ့အသင်မွေးဝန်းကျောင်းပညာသင်တန်းမှာအမျိုးသားနဲ့အမျိုးသမီးဥယျာဉ်အတူတူတော့ရှိကြပြီမဲ့ဘာသာစကားအချုပ်အလုပ်စတာတွေမှာအမျိုးသမီးတွေများနေပါသေးခစ်သစ်စီးပွားရေးမှာလိုအပ်တဲ့ကွန်ပျူတာလိုဘာသာရပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးကနည်းနေပါသေးတမယိုးကြအလုပ်တွေကိုပဲအမျိုးသမီးတွေကဆက်လုပ်နေကြတာများပါသေ
းကွန်ပျူတာအတက်ပညာဟာအမျိုးသားအတွက်သာဖြစ်တယ်ဆိုတဲ့အမြင်မျိုးဟာမြန်မာတွေမှာကပဲအခြားအာရှနိုင်ငံတွေမှာလည်းရှိနေပါတယ်ကွန်ပျူတာတက်တဲ့အမျိုးသမီးတွေရဲ့တီထွင်မှုဟာအမျိုးသားတွေရဲ့တီထွင်မှုနဲ့မတူပဲကွဲပြားခြားနားတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာသူတို့နေထိုင်ရာလူအဖွဲ့အစည်းရဲ့လိုအပ်ချက်ကိုအဓိကထားပြီးတီထွင်လေးရှိပါတယ်ဒါကြောင့်အမျိုးသမီးတွေတမယိုးကျလုပ်ငန်းခွင်တွေကထွက်နိုင်အောင်ခင်မီအတတ်ပညာသင်ကြားဖို့လိုပါတယ်2014လူဦးရေစည်းရင်းအရအမျိုးသားအလုပ်သမားတန်း20ကျော်ရှိပြီးအမျိုးသမီးအလုပ်သမားက73တန်းရှိပါတယ်စီဝါရေးတွတ်တက်လာတာနဲ့အတူအိမ်တွင်းစီဝါရေးမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလာတာကြောင့်အမျိုးသမီးပညာရေးနဲ့အလုပ်ရရှိရေးဟာအရေးကြီးလာပါတယ
်။လူတွတ်တက်ဖွံ့ဖြိုးရေးမှာပညာရေးဟာအဓိကလိုအပ်ချက်တစ်ခုဖြစ်ပါတယ်။ပညာတတ်ရင်အလုပ်ရဖို့အခွင့်အလမ်းပိုမိုများလာတာမို့အနိုင်ငံဘဝကလွတ်မြောက်နိုင်ပါသေး။မိသားစုကျန်းမာရေးအကြောင်းကိုလည်းပိုမိုသိရှိနားလည်လာတဲ့အတွက်ဥဆောင်နိုင်စွာရှိလာပါသေး။ကောင်းမွန်တဲ့လူပေါင်းတိဆောက်ရမှာလိုအပ်တဲ့အတတ်ပညာနဲ့ကျွမ်းကျင်မှုကိုပညာတတ်မှသာရနိုင်ပါပဲအမျိုးသမီးတွေပညာမတတ်လို့ခင်းတဲ့အမည်အလုပ်မလုပ်နိုင်တာတိုင်းပြည်အတွက်ဆုံးရှုံးမှုတစ်ခုဖြစ်ပါလေစားတတ်တဲ့အမျိုးသမီးဟာတားဖွားမှုကိုထိန်းချုပ်နိုင်ပြီးအကျန်းဖက်အနိုင်ကျင့်တာကိုတွန်းလှန်နိုင်ပါတယ်စားတတ်တဲ့အမျိုးသမီးကသာနိုင်ငံရေးကိုစိတ်ဝင်စားကြပါတယ်စားတတ်တဲ့အမျိုးသမီးဟာကျန်းမာရေးဘက်မှလည်းအသိဉာဏ်ပိုရှိလာတဲ့အတွက်သားသမီးကျန်းမာရေးပုံမှန်ကောင်းမွန်လာပါလေ။မူလာတန်းပညာလောက်တက်ထားတဲ့အမျိုးသမီးတွေဟာကုသယောဂကာကွယ်ရေးကိုပုံမှန်နားလည်သဘောပေါက်ကြပါလေ။အလေတန်းပညာသင်ကြားထားတဲ့အမျိုးသမီးတွေမှာကလေးအသေးပြောင်းနှုံနေပါပါလေ။1990က2010အထိအနည်း40ကာလမှာအမျိုးသမီးတွေစာတက်လာတဲ့အတွက်ငါးနှစ်အောက်ကလေးတငယ်ပြေဆုံးမှုဟာတိတိတတ်တာလျော့နေလာကြောင်းသိရှိရပါလေခင်ဗျာ။
မာရီ30ချက်စီစဉ်ကိုဥအောင်ခင်တဲ့ဒူကိုညံဝဲအောင်ကတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားစင်းနေမတွေ့တာလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
1-3-3-3-3-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ
။ VOA ကနေ့ခြားသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်။အခုတခါတော့နေသက်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ဒီအခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်သတင်းတော်တွေကတင်ပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကို AA ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးထိခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါရယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာမိုးရသည့်အတွင်းစာဝတ်နေရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။တရုတ်မြန်မာနယ်စပ်ဘူးဆက်ကုန်သွယ်ရေးဆောင်မှာတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်မတော်ဖက်ကထိခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါရယ်မေလ26ရက်နေ့ကပလဝမြို့နယ်မောင်နှမရွာနယ်ငဒက်ရွာအကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲမှာတပ်မတော်စီးလာတဲ့ဆက်လီနစီနှစ်မြုပ်ခဲ့လို့အရာရှိအပါဝင်3ဦးကြဆုံးခဲ့တယ်လို့အေအေဖက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေအေဖက်ကပြောပါရယ်ပလဝမြို့နယ်တိုက်ပွဲအတွင်းတပ်မတော်ဖက်ကထိခိုက်မှုတွေရှိခဲ့ပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှံမြေရှင်းလင်းနေဆဲဖြစ်တယ်လို့တပ်မတော်တည်မှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ်ချင်းပြည်နယ်ပလဝမြို့နယ်ဘက်မှမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းမိစာစင်ပေါင်းပြင်ရှင်မတိန်ကြီးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ်1600ကျော်ရှိနေတယ်လို့စစ်ရှောင်အကူအညီပေးရေးတာဝန်ခံကပြောပါရယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခတဲ့တထောင်ခွဲခန့်ဟာမိုးရာသီတွင်စာဝတ်နေရေးပါဝင်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်တလောချီနေမှာ ICRC နဲ့တခြားနိုင်ငံတကာဖွဲ့စည်းတချို့ကလာရောက်ကူညီနေပြီးအစိုးရဘက်ကတရ300ကျပ်နှုန်းနဲ့ထောက်ပံ့မှုတွေရှိနေပေမဲ့ဒုက္ခသည်တွေအတွက်နေထိုင်ရန်နဲ့ကျန်းမာရေးပါဝင်ကလေးတွေပညာရေးအတွက်အရေးကြီးလိုအပ်နေတယ်လို့မြောက်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်ဦးနန္ဒဒါရကမိန့်ပါတယ်။ဒီနယ်ဆိုရဘက်ကကလေးတွေပညာရေးအတွက်ကူညီပေးမယ်လို့ပြောထားပေမဲ့လည်းစခန်းနဲ့နှိစရာကျောင်းတွေမှာကျောင်းသားဖို့အတွက်ကလည်းအရင်ကတည်းကကျောင်းဆောင်နဲ့ဆရာဆရာမလုံလောက်မှုမရှိတဲ့အတွက်အခက်အခဲရှိနေတယ်လို့တိန်ညူကျေးရွာအုပ်ချုပ်ရေးမှူးဥဝေလအောင်ကပြောပါရယ်။မြောက်ဦးမြို့နယ်တွင်းမှာစစ်ဘေးရှောင်စခန်း32ခုရှိပြီးတော့ဒုက္ခတဲ့တထောင်ခွဲခန့်ခိုလုံနေကြရပါတယ်။
ကရင်ပြည်နယ်ကလောင်ကစားဝိုင်းကျင်းပရာနေရာတချို့မှာဗာဒာရေးကောင်းဆောင်တဲ့လက်နက်ကင်အဖွဲ့အချို့အမြင်ခံပြီးကျင်းပနေတာကြောင့်ဖမ်းဆီးအရေးယူဖို့အခက်အခဲရှိနေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အခုလ23ရက်နေ့မှာကျင်းပတဲ့ကရင်ပြည်နယ်အစိုးရတတိယတနစ်တာလှုပ်ဆောင်ချက်နဲ့ပတ်သက်ပြီးပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အဆိုပါလောင်ကစားဝိုင်းတွင်မှမတိနာမလဲတဲ့ကျေးလက်ဒေသခံများပါဝင်နေတာကြောင့်အခြေအနေကြည့်ပြီးအရေးယူဆောင်ရွက်ရတဲ့အနေအထားရှိနေကြောင်းလဲကရင်ပြည်နယ်ရဲမှူးကြီးကဆိုပါရယ်ကရင်ပြည်နယ်မှာလောင်ကစားနဲ့ပတ်သက်ပြီးပြည်နယ်အစိုးရဘက်ကတစုံတစ်ခုမှခွင့်ပြုထားတာမရှိပေမဲ့လဲကျေးလက်ဒေသတွေမှာလောင်ကစားဝိုင်းများနေရာအမြောက်အများရှိနေတယ်လို့မြဝတီနယ်စပ်မှာလဲအကြီးစားလောင်ကစားဖြစ်တဲ့ကာစီနိုယုံများလဲတိတာစွာဖွင့်လှစ်ထားပါတယ်
။မွန်ပြည်နယ်တံပြူစရမြို့နယ်ဝဲရုံချောင်းကျေးရွာမှာဗိမ့်ဆိုင်ရွက်ဖမ်းဆီးရမိခဲ့တဲ့အတွက်အမှုရင်ဆိုင်နေရသူတို့ရဲ့မိသားစုစီမှာရဲသားကျက်သူကငွေကျ6သိန်းလက်ခံတောင်းယူခဲ့လို့အကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ခွဲရုံးနဲ့နိုင်ငံတော်အကြီးအကဲတွေစီကိုစိုင်းကြားစာပေးပို့ထားပါတယ်။ တမ်ယူစီယာမြို့မှာရဲစခန်းမှာဘိန်းဆော်ရဲမှုနဲ့ပတ်သက်ပြီးတော့ပုံမှန်16ခန်းငယ်20ခန်းကြီးသူနဲ့အမှုဘွဲ့အေးအေးယူတာကိုခံထားရတဲ့မောင်ဟေးမင်းလာရဲ့မိခင်ဖြစ်သူတောင်ညူကြီးကနေရဲတပ်ချက်သူနဲ့ဝယ်တော်ကြောင့်ကြေးရွာရမီရဖဖို့ပဲနှူးလို့စီကိုအတိတ်သက်သေးရှိမှောက်မှာငွေကြ6သိန်းတိတိကိုမေလ26ရက်နေ့ကပေးအပ်ခဲ့ရတယ်လို့၎င်းတို့တန်ကြားထားတဲ့မိတ္တူစာမှာဖော်ပြထားပါတယ တွေမှာကြားနေရကြောင်းတက်ဆိုင်ရကနေတရားဝင်စာတွေရောက်လာတာမရှိသေးဘူးလို့ပြောပါတယ
်။အသက်86နှစ်အရွယ်မှာကွယ်လွန်အနိမ့်ဆရောက်သွားတဲ့မိခင်အတွက်ရီစူပီရှမ်းပြည်တပ်မတော် RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရတ်စကရှမ်းထိုင်းနယ်စပ်မှာရှိတဲ့ဘုန်းကြီးကျောင်းတစ်ခုမှာဒုံလဖတ်ရဟန်းခံယူခဲ့ပါတယ်။မေလ24ရက်နေ့ကစပြီးမေလကုန်လောက်အထိရတ်တတပခန့်ရဟန်းဝတ်ပြီးကောင်းမှုကုသိုလ်ပြုနေတယ်လို့ RCSS ရဲ့အတွင်းရေးမှူးနှင့်လည်းဖြစ်တဲ့ပြောရေးဆိုခွင့်ရှိသူဘုံမကြီးဆိုင်ငင်းကပြောပါတယ်။မိခင်ဖြစ်သူမဲချန်းခမ်ကတော့မေလ18ရက်နေ့မှာတက်ကြီးယောဂာနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကွယ်လွန်သွားပြီးမေလ23ရက်နေ့ကမဲတန်မြို့နယ်တုတ်တံမှာမိတကြိုခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တရုတ်မြန်မာနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်မှာမြန်မာကုန်စီတွေကိုတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတယ်လို့ကုန်သွယ်ရေးဆောင်တာဝန်ရှိသူတွေကပြောပါတယ်။မြန်မာသွင်းကုန်တွေကိုအဖမ်းဆီးများနေတဲ့အတွက်ကုန်သွယ်မှုတုံ့ဆိုင်နေတယ်လို့လည်းကုန်သည်တွေကဆိုပါတယ်။ဒီအခြေအနေကိုအမေရိကန်နေစုစည်းထားပြီးနိုင်ငံအင်ကတင်ဆက်ထားပါတယ်။
မြန်မာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတရုတ်ဘက်ကဖမ်းဆီးမှုတွေတင်ကြပိတ်ဆို့မှုတွေလှုပ်ဆောင်နေတဲ့အတွက်အခုနှစ်တွင်အမေရိကန်ဒေါ်လာ3900နီးပါးခန့်ကျဆင်းသွားတယ်လို့မူဆယ်တရငါးမိုင်ကုန်သူရေးဆောင်တာဝန်ခံညွန်ကြားရေးမှူးချုပ်ဦးတင်ရဲဝင်းကပြောပါရယ
်ကျတာပေါ့ဒေါ်လာ3900လောက်ကျတယ်3900လောက်ဆိုတာဒီဧပြီကနေအခုဒီဖေဖော်ဝါရီလကုန်ကင်းကင်းနဲ့480လောက်ပြုတ်ကျတယ်အမေရိကန်ဒေါ်လာတန်ပေါ့သူရဲ့နေသက်နေသမီးတစ်ယောက်မှာ100လောက်ဆပြီးတော့ဒီ CYA ပြေးဆိုမှုကိုတင်းတင်းကြပ်ကြပ်ဆလုပ်လာမမရရတရုတ်အမျိုးသားနေပေါ့100လောက် 2018 ကဆပြီးတော့နေသမီးတစ်ယောက်လုံးမှာရှိတဲ့တရားမဝင်ကုန်ပစ္စည်းဝင်ရောက်မှုကိုတင်းကြပ်ဆိုတာသူပိတ်ဆို့လိုက်တယ်ပို့လို့မရဘူးဝင်လို့မရဘူးကြောင်းအကြတယ
်မြန်မာနိုင်ငံအနေနဲ့သရုပ်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတရားဝင်သတ်မှတ်ပြီးတင်သွင်းနေပြီမဲ့တရုတ်နိုင်ငံဘက်ကလည်းတရားဝင်ကုန်ပစ္စည်းတင်သွင်းမှုအနေနဲ့သာမန်သားချင်းမရှိဘူးလို့မူဆယ်နန့်ခန့်နယ်စပ်ကုန်တွေကြီးကုန်တွေကြီးများရဲ့အသင်းဘုံလုံးမှုဆောင်ဆက်ဆံမင်းကဆိုပါတယ
်တင်သွင်းတဲ့အပိုင်းကတပတ်နိုင်ငံရဲ့ဥပဒေနဲ့ဆိုင်သွားတယ်လို့ဒီပြင်ပို့တဲ့ကျွန်တော်တို့ကလည်းကျွန်တော်ဥပဒေနဲ့ကျွန်တော်ပို့နေကြတာပေါ့တိကျတာကျွန်တော်ဘက်ကတရားဝင်ဒုဘက်ကတရားမဝင်ဆိုတော့ကကြားထမ်းနေလိုက်ပြီးပြောရမှာနည်းနည်းခက်တယ
်မူဆယ်နန့်ခန့်ကုန်တွေရဲ့တင်ကတွဲဖက်တွင်းမှုလေးဆိုင်ထုံးကူကူကတော့တရားဝင်ကုန်တွေခွင့်ရအောင်ညှိနှိုင်းနေစေလို့ဆိုပါတယ
်လောလောဆယ်တော့စံပြောင်းတကြားတရုတ်ဘက်ကနည်းနည်းဖမ်းဆီးများတဲ့အတွက်တော့ဒီမှာနဲ့ပုတ်နေရတော့ရှိတာပေါ့လေနောက်ကျွန်တော်တို့ဆရာပို့တဲ့ export ပို့နေတဲ့နွားပေါ့နွားလည်းတရုတ်ဘက်မှာတရားဝင်ရောင်းဝယ်လို့ရအောင်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျတွင်းကုန်နဲ့ပတ်သက်တဲ့ဆိုရင်တော့တွင်းကုန်ကတော့ပုံမှန်တိုင်းတော့သွားလာနေပါတယ
်မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုသင်ပို့တဲ့အဓိကပစ္စည်းတွေကတော့လေယာထွက်ကုန်တစ်တောထွက်ကုန်တွေနဲ့ရေထွက်ပစ္စည်းတွေဖြစ်ပါတယ်တရုတ်နိုင်ငံဘက်ကလည်းစားတောက်ကုန်လူသုံးကုန်အထယ်လိုက်တွေခဲစိတ်ပစ္စည်းစောက်လုပ်ရေးပစ္စည်းနဲ့ဆက်ရန်နေရာတွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတင်သွင်းနေတာဖြစ်ပြီးတရုတ်သွင်းကုန်တွေကတော့ပုံမှန်နေထိုင်တိုင်းသွားနေတယ်လို့နယ်စပ်ကုန်တွေရေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုတန်းရောင်းဝယ်ရေးအတွက်နယ်စပ်ဂိတ်စခန်း15ခုထပ်ဖွင့်လစ်ထားပြီးမူဆယ်မြို့မှာရှိတဲ့နယ်စပ်ဂိတ်တွေကနေ65ရာခိုင်နှုန်းကျော်တင်ပို့နေပြီးအကြီးဆုံးနယ်စပ်ကုန်တွေရေးနေရလည်းဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းလူငယ်အချင်းချင်းကြားမှာပုံမကောင်းမွန်လာတဲ့ကွန်ရက်တွေချိတ်ဆက်နိုင်စေဖို့ရည်ရွယ်ပြီးတတိယအကြိမ်မြောက်ရှမ်းလူငယ်တွဲဆုံနီနော့ဖလဲပွဲကိုကချင်ပြည်နယ်မြစ်ကျင်းနားမြို့မှာမေလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီတွဲဆုံပွဲကနေရှမ်းလူငယ်တွေကြားဘာတွေကိုအထူးဆွေးနွေးခဲ့ကြပြီးတော့ဘလို့ဆုံးဖြတ်ချက်တွေရလိုက်ပါသလဲ။ဘလို့ထူးခြားချက်တွေရှိနေသလဲဆိုတာကိုနမ်ဟောမ်ကနေတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းလူငယ်နီနော့တွေ့ဆုံပွဲကိုမြစ်ကျင်းနားမြို့နယ်ရှမ်းမြို့နယ်စုများဓမ္မယုံမှကျင်းပရမှာရှမ်းပြည်နယ်ကချင်ပြည်နယ်ထဲက17မြို့နယ်ကလူငယ်အင်အား230ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီ3ချိန်မြောက်ရှမ်းလူငယ်တွေ့ဆုံနီနော့ဖလဲပွဲရဲ့ထူးခြားချက်အနေနဲ့ကတော့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်နဲ့ပူးတွဲဆောင်ရွက်ခြင်းဖြစ်တယ်လို့တွေ့ဆုံပွဲဖြစ်မြောက်ရေးကော်မတီဝင်စိုက်စုကအခုလိုပြောပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ရဲ့ဟောပဟိုလုံမှုဆောင်ကော်မတီရဲ့ဒီကချင်ဒေတာမှာရှိတဲ့ကျွန်တော်တို့လူငယ်ကောက်ဆောင်နဲ့ပူပေါင်းပြီးတော့ကျင်းပတာတခုကလည်းဒီတစ်ခေါက်မှာအထူးခြားချက်အနေနဲ့ပါတယ် ဒီလိုမျိုးကျွန်တော်တို့ရှာအတိုင်းဝိုင်းထဲကနိုင်ငံရေးဘက်မှာအဓိကလှုပ်ရှားနေတဲ့လူငယ်ကဏ္ဍတွေမှာတက်တက်ကြွလှုပ်ခဲ့ဘူးတဲ့ရှမ်းပြည်နယ်ဘက်ကရောလူငယ်တွေရောလာရောက်ပူးပေါင်းပြီးတော့အမြင့်ချင်းဖလှယ်ကြတယ်ဆွေးနွေးကြတယ်ဆိုတော့ကဏ္ဍတစ်ခုကတော့ဒီတစ်နှစ်ကတော့ထူးခြားချက်ပေါ့နော်
ပထမကြိမ်နဲ့ဒုတိယကြိမ်တွေ့ဆုံပွဲကိုတော့2014နဲ့2015ခုနှစ်တုန်းကမြစ်ကြီးနားမှာပဲပြုလုပ်ကျင်းပခဲ့ကြပြီးအဲ့ဒီအချိန်တုန်းကတော့ TYN အနေနဲ့ပါဝင်စီစဉ်ပေးခြင်းမရှိသေးပါဘူးတွေ့ဆုံနီးနောဖလှယ်ပွဲတက်ရောက်ခဲ့တဲ့ရှမ်းလူငယ်လွယ်ခမ်းပါကအခုလိုပြောပါတယ
်ဒေတာတီတီကလူငယ်တွေအစုံအလင်တက်ရောက်တယ်စိတ်ပါဝင်စားစွာနဲ့ဆွေးနွေးတယ်တက်တက်ကြွကြွရနေပြီးတော့ဆွေးနွေးတယ်ဒီနောက်လာမဲ့အနာဂတ်မျိုးဆက်တစ်ကောင်းဆောင်တွေအတွက်သူတို့ဟာအဲ့တရဖြစ်မယ်လို့လည်းယုံကြည်တယ
်ရှမ်းလူငယ်တွေ့ဆုံပွဲ3ရက်တာကာလမှာရှမ်းနိုင်ငံရေးထဲမှာလှုပ်ရှားနေတဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လျန်ခမ်းပြည်သူ့လွတ်တော်ကိုယ်စားလှယ်နန်းခမ်းအီးတို့အပြင် SNLD တွဲဖက်အတွင်းရေးမှူးတစ်ဆိုင်လိတ် UPDJC အတွင်းရေးမှူးအဖွဲ့ဝင်စိုက်ကျော်ညွန့်စန်ပိုင်ရှမ်းတင်းကြံနဲ့အယ်ဒီတာစိုက်စင်ဒီဒီစုံတို့ကလည်းနိုင်ငံရေးငြိမ်းချမ်းရေးသမိုင်းကြောင်းဆိုင်ရာလူငယ်များဖွံ့ဖြိုးရေးမွေးရစေဝါဆိုင်ရာစတဲ့ကောင်းစဉ်တွေကိုခေါ်ပြောခဲ့ကြပါတယ်တွေ့ဆုံပွဲအပြီးမှာတော့နိုင်ငံတော်စီမံကိန်းများဆောင်ရွက်ရမှာအစိုးရအနေနဲ့တက်ဆိုင်ရာတိုင်းရင်းသားများရဲ့ဆန္ဒသဘောထားကိုအလေးနက်ထားထည့်သွင်းပေးဖို့ငင်းကြိုင်းလုပ်ငန်းရှင်များအစဉ်ပြေချောမွေ့စီရေးအတွက်စီရေးပฏิပက္ခတွေလျှော့ချပြီးနိုင်ငံရေးတွေ့ဆုံဆွေးနွေးမှုကတဆင့်အပြေရှားဖို့မွေးစေဝါကကွယ်တားဆီးနေနေရေးအတွက်အဖွဲ့အစည်းတွေနဲ့ရှမ်းလူငယ်အဖွဲ့လက်တွဲဆောင်ရွက်သွားကြမှာဖြစ်ကြောင်းအဆရှိတဲ့အချက်တွေပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမြန်မာဆွေရတပ်မတော်ကိုတင်ဆောင်လာတဲ့ဆက်လီကို AA ဖက်ကပြစ်ခတ်တက်ခိုက်ခဲ့ပြီးတိခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါရယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခရတွေဟာမိုးရာတီအတွင်းစားဝတ်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်ပါအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အပတ်စဉ်တရင်သတင်းတော်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကုလသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကအထူးမှအပြစ်မရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆုံးဖြတ်ခဲ့တယ်လို့ထပ်မံပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအထူးစုံစမ်းစစ်ဆေးမှုကိုစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်အဖြစ်နဲ့တာဝန်မပေးသင့်ဘူးဆိုပြီးတော့ပဲလေဒီကနေ့ပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းအမေရိကန်စစ်သည်မော် USS JOHN S. McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့သလိုအင်ဂျီတော်ကညွန့်ကြားချက်ပေးဖို့ထားတာကိုလည်းမသိတဲ့အကြောင်းယာယီကာဝေးဝန်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်ဒီလိုတော့အမဟောင်းမကိန်းလို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူအတွက်အမတ်တရခွင့်ပြုထားတာကိုထိခိုက်အောင်ဘယ်တော့မှလုံးဝမဟုတ်တဲ့အကြောင်းနဲ့တင်မောင်းမှာတာဝန်ချနေရတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုံးဝမဟုတ်တဲ့အကြောင်းစင်ကာပူကအမေရိကန်စစ်လေယာဉ်နဲ့ခီးထွက်နေတဲ့ယာယီကာဝေးဝန်ကြီးကအတူလိုက်ပါလာတဲ့သတင်းတောက်တွေကိုပြောဆိုလိုက်တာပါပြည်နယ်ငယ်ကအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်ကြိုးပမ်းမှုလိုလားနေတယ်လို့ယုံကြည်ထားဆဲဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။နိုင်ငံခြားသဘောတူညီချက်ရအောင်ဆက်ဆက်ညှိနှိုင်းမှုတွေမှာပြည်နယ်ငယ်ဘက်ကပြက်ကွက်ခဲ့တဲ့အပေါ်နောင်တရနေလောက်ပြီးဆိုပြီးတော့လည်းသမ္မတထရန့်ကဒီနေ့ပဲပြောဆိုခဲ့တာပါ။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နတ်တန်ယာဟူညမောက်ဆွေရမဖွင့်နိုင်ပေမဲ့ဖြစ်ခဲ့ရပြီးနောက်ဒီနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးကောက်ပွဲနောက်တစ်ချိန်စက်တင်ဘာလ18ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့ကြတာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝဲလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex Zone ဖြစ်ပါတယ်။ VO American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 25 30 51နဲ့အလမီတ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington. Welcome.